နထောင်းရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှာ268တခုတည်းပြင်ဆင်ရေးကိုတည်တတ်မဆွေးနွေးပဲပြင်ဆင်လို့တဲ့ပုံမှာအားလုံးညှိနှိုင်းဆွေးနွေးနေကြတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီထံလွှဲအပ်လိုက်တဲ့အတွက်လာမယ့်နထောင်းနှစ်ဆယ်ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်နိုင်မှုခက်ခဲသွားပြီလို့တိုင်းသားတွေအပါအဝင်လေးလာသူတွေကပြောကြပါတယ်
ဒါမဲ့2020မတိုင်ခင်ပုံမှန်268ပြင်ဆင်ရေးဟာမျှော်လင့်ချက်မရှိဘူးလို့ပြောလာသူတွေထဲမှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွဲဖက်အတွင်းရေးမှူးဦးဆိုင်လိတ်လည်းပါဝင်ပါတယ်2020အပြင်ဖြစ်ပေါ်တော့မျှော်လင့်ချက်မရှိဘူးလို့ပဲမြင်ပါတယ်ကြည်တွင်းငြိမ်းချမ်းရေးကိုအမှန်တကယ်တည်ဆောက်လို့တဲ့ပွင့်ချိုးတိုးတက်ရေးကိုအမှန်တကယ်တည်ဆောက်လို့တဲ့ဆိုလို့ရှိရင်ကိုယ့်ရဲ ဒါပေမဲ့ဒီနေ့လက်ရှိအနေထားရသလိုရှိရင်တော့နိုင်ငံရေးလိုအပ်ချက်နိုင်ငံရေးလိုပါကိုဟိုခွာမချနိုင်ပဲနဲ့စူးစမ်းနေတဲ့အပိုင်းလိုပဲကျွန်တော်ကမြင်ပါတယ်။
တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကသာဓာတ်ရိုက်ခန့်အပ်ခွင့်ရှိတဲ့ပုံမှန်261ကိုသက်ဆိုင်ရာလွှတ်တော်ကနေခန့်အပ်နိုင်မှုပြင်ဆင်လိုက်တဲ့ဥပဒေမူကြမ်းကိုကျန်းခိုင်ခွင့်ပြုရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကလွှတ်တော်ကိုယ်စားလှယ်20ရာခိုင်နှုန်းလက်မှတ်နဲ့လွှတ်တော်ထံတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းအပေါ်လွှတ်တော်ကအခုလ14ရက်နေ့ကမဲခွဲဆုံးဖြတ်ရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်အများစုနဲ့ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာထည့်သွင်းဆွေးနွေးဖို့ဆိုပြီးဖြစ်လာခဲ့ပါတယ်။ပုံမှန်261တည်တံ့ဆွေးနွေးဖို့ထောက်ခံဆွေးနွေးခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကမေလ14ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ရှေ့ဆက်ဖြစ်လာနိုင်တဲ့အခြေအနေတွေပေါ်အခုလိုသုံးသပ်ပါတယ်
။ဥပဒေကြမ်းအဆိုတစ်ခုကို20ရာခိုင်နှုန်းလက်မဲ့ထိုးပြီးတင်လာလို့ရှိရင်ဒီဥပဒေကြမ်းကိုလွှတ်တော်မှဆွေးနွေးရမယ်လို့ဥပဒေမှာပါရေးတာနဲ့အခုလိုမျိုးဖြစ်တဲ့အခါမှာပေါ့နော်အငင်းပေါ်မှုတွေဖြစ်လာတဲ့ကြောင့်ဟိုလာမဲ့ဒီ45ဦးကော်မတီတင်တဲ့ဖွဲ့စည်းပုံကိုဆွေးနွေးတဲ့အခါမှာအဖြစ်တစ်ခုထွက်လာလိမ့်မယ်ဟို85ရာခိုင်နှုန်းကျော်မှဒီပုံမှန်ကိုပြင်လို့ရမယ်ဆိုတော့ဖွဲ့စည်းပုံမှာအတိအငင်ရေးထားတဲ့အတွက်ဒီ261ကိုတင်လာတဲ့အချိန်မှာတက်မတော်ဖက်ကဘလို့မျိုးနဲ့သူတို့ဆွေးနွေးလာမလဲဆိုတာအနီဝေတို့ခမဲလို့မရဘူးလေသူတို့ထောက်ခံမှုမရှိတော့ဒီ261ကတော့လဲလွဲရလိမ့်မယ်လို့အန်ဒီယာအလိုပဲပြောချင်တယ
်စံခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကပုံမှန်ပေါင်း458ခုလုံးကိုလီးလာစီစစ်ပြီးပြင်ဆင်ဆောင်ရွက်တာဖြစ်လို့ကြန့်ကြာနိုင်တယ်လို့ပြောပါတယ
်ကော်မတီဖွဲ့စဉ်ကလေးကကျွန်တော်တက်ကနေ450ပုံမှန်ပေါင်း459ခုလုံးကိုလီးလာစီစစ်ပြီးတော့အကုန်လုံးတပေါင်းနဲ့ပြင်မယ်ဆိုတော့ဒီဟာကအချိန်ကျန်ကြာနိုင်တဲ့အနေအထားရှိလို့ကျွန်တော်တို့ကဒါကြောင့်မလို့ဒီ261ကိုအလင်းမြန်ပြင်နိုင်ရေးအတွက်ကိုဥရည်နဲ့ညီဆောင်ရွက်တာလေ။တိုင်းသားအခွင့်အရေးများများရအောင်လို့ကျွန်တော်လုပ်တာ။ကျန်ကြာအောင်လုပ်တဲ့ပုံမှန်မျိုးသူတို့တွေဖြစ်နေတဲ့ဟာကိုတော့ကျွန်တော်တို့အလွန်တမ်းမစိတ်မကောင်းဖြစ်မိပါတယ်ဗျာ။ပုံမှန်ပေါင်း259ခုလုံးကိုသုံးသပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါကျန်ကြာမှုတွေဖြစ်သွားသွားနိုင်တယ်လို့ပဲဒီလိုပဲကျွန်တော်မြင်ပါတယ်ဗျာ။ဟုတ်ကဲ့ပါ
ကျန်းခိုင်ခွင့်ပြုရေးပါတီအနေနဲ့မေလ14ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီအတိတ်ပဲဖွင့်ပေးနိုင်မှုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတင်ပြဆောင်ရွက်သွားမယ်လို့ပြောပါတယ်။ခုံရုံးရဲ့ဆုံးဖြတ်ချက်ကြားလာပြီးနောက်မှသာပြည်ထောင်စုလွှတ်တော်နာယကအနေနဲ့ဥပဒေပေါင်းကျော်လွန်လှုပ်ဆောင်မှုရှိမရှိအပိုင်းကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကပြောပါတယ်။တမတော်ဘက်ကသဘောထားကိုကြည့်မယ်ဆိုရင်လည်း NLD ကဦးဆောင်ဖွဲ့စည်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီစတင်ဖွဲ့စည်းကြတဲ့ကဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ကြတာရှိသလိုမေလ14ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့မဲခွဲဆုံးဖြတ်ချက်ဟာလဲဒီမိုကရေစီအနိုင်ကျင့်တာဖြစ်တယ်လို့တမတော်သားလွှတ်တော်ကိုယ်စားလှယ်ပုံမှုချုပ်မောင်မောင်ကပြောထားတာကိုတွေ့ရမှာပါပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကတော့လွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားဆောင်ရွက်မှုတွေမှာနာမည်လိုချင်တဲ့အခြေအနေတွေကိုတိတိတတ်တာတွေ့ရတယ်လို့ပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာနာမည်လိုချင်ကြတာပေါ့နော် NLD ကဥဆောင်ပြီးတင်တာမလို့ဒီကံပြောကဥဆောင်ပြီးတင်တာမလို့ဆိုတော့သူတင်မယ်ငါတင်မယ်လူဓာတ်တွေအဖြစ်နဲ့မြင်ရတာပေါ့နော်သို့တော်လည်းဒီ NLD ကော်မတီကနေပြီးတော့ဒီ261ကိုပဲမူလစာသားတွေအတိုင်းသူတို့ကော်မတီအနေနဲ့တင်လို့ဒီကံပြောနဲ့တက်မတော်ကကန့်ကွက်တယ်ဆိုရင်ကိုတင်တာမဟုတ်လို့ကန့်ကွက်တာအထက်တရပါတာကအတူတူပဲဆိုတော့เนาะအဲ့ဒီရိုက်ခတ်မှုလည်းရှိနိုင်တယ်ရှိနိုင်တဲ့အခါကျတော့ကန့်ကွက်လိမ့်မယ်လို့ကျွန်တော်မထင်ဘူးအဲ့လိုကန့်ကွက်ရင်တော့ကလေးဆန္ဒပေါ့နော်
ลอดอบเปียนบ่าซ่องแยกฉะตวยโกจี้แมซูยินเลยมณีกะตองจีမျိုးมาจำรอ6ขันบวยเนี่ยอดูปุ้มมาเนี่ย68จินสินยีโกลูอินอา1000ขันเนี่ยซ่องแยกขึ้นราฤชื่อเก๋บาเลยจำรอญิงซะอย่าชื่อฤเนี่ยภွေซี้ท่าเดตินะกะมหาบิวหาลีลายีอภွေกะอุเต็งท่งอูกะละชื่อลอดอฤอฉิเนฤอย่าปุ้มมาเนี่ย68จินสินยีหานะทาง20ช่วยๆยีกะบวยมาจ่ายเงินปี้บ่แค่ยินตัวเลยหลุเปียวบาเล
ကျွန်တော်တို့နှစ်ချောက်ပြည့်စင်ရေးကဘုရတော်ထဲမှာပဲလေးရနေတယ်ဗျာလေးနေတယ်ဆိုတော့သဘောတရားကတော့ဟိုသွားမဲ့အချိန်နဲ့ဆိုတော့2008ဖြစ်ပေါ်တော့အခုအနေထားအတိုင်းကြည့်မယ်ဆိုတော့ခဲရင်းနေပေါ့ဒါလည်းကိုယ်လည်းဖြစ်သွားနိုင်မှာမလားဆိုတော့ကျွန်တော်တို့က
ဖွဲ့စည်းပုံအခြေခံဥပဒေကျင့်စင်ရေးပူးပေါင်းကော်မတီဟာကျင့်စင်လို့တဲ့ဥပဒေပုံမှားတွေကျင့်စင်လို့တဲ့အချက်တွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုလာမယ့်ဇူလိုင်လအတွင်းတည်အောင်စုလွှတ်တော်ကိုတင်သွင်းမှာဖြစ်ပါတယ်။အစီရင်ခံစာတင်သွင်းလို့လွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးပြီးနောက်မှာမဲပေါင်းထောင်မဲပေးပြီးလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူသွားမှာဖြစ်ပါတယ်ရှင်။ကျွန်မဝီမာထွန